ဒီကနေ့မေလ14ရက်တနင်္လာနေ့လေပိုင်းလောက်မှာစစ်တွေမျိုးအနည်းကိုဝင်ရောက်လာမယ်။မောခါဆိုင်ကလုန်းမုန်တိုင်းဟာ10နှစ်ကျော်ကာလအတွင်းမှာအပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အိန္ဒိယမိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်။ဟာဝိုင်မှာရှိတဲ့ American ရေတပ်ရဲ့တိုင်ဖုန်းမုန်တိုင်းပူးတွဲသတိပေးဌာန JDWC ကစနေနေ့ထုတ်ပြန်တဲ့ခန့်မှန်းချက်မှာတော့ဒေသစံတော်ချိန်စနေညနေပိုင်းလောက်မှာဆိုင်ကလုန်းမောခါဟာလေတိုင်နှုန်းတစ်နာရီမိုင်150နဲ့ရှိနေတဲ့အတွက်ဒါဟာပြင်းအဆင့်4မှာရှိနေပြီးအဆင့်5တဲ့တစ်နာရီ10မိုင်နှုန်းပဲလျော့တယ်လို့ပြောပါတယ်။ကုန်းတွင်းပိုင်းကိုမဝင်ခင်12နာရီလောက်မှာပြင်းအားကအမြင့်ဆုံးဖြစ်သွားပြီးကုန်းတွင်းပိုင်းဝင်ချိန်မှာအားနဲ့ငယ်လျော့သွားနိုင်ပေမဲ့တစ်နာရီဝမိုင်130လောက်ထိဆက်ပြီးတော့တည်ရှိနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ပင်လယ်ပြင်မှာလှိုင်းပြင်းထန်ပြီးအမြင့်က6ပေခွဲကနေ13ပေထိရှိနိုင်တယ်လို့စစ်တွေတဝက်နဲ့တောင်ပိုင်းမှာလှိုင်းပိုကြီးနိုင်တယ်လို့ပြောပါတယ်။မုန်တိုင်းလာရလမ်းကြောင်းတစ်လျှောက်ကဒေသခံ5သိန်းလောက်ကတော့ဘေးလွတ်အောင်ပြောင်းရွှေ့နေကြပါတယ်။မုန်တိုင်းဘူလမ်းကြောင်းဝင်းကျင်တဝက်ပြင်းထန်တဲ့လေတိုက်ခတ်တာမိုးတိထန်စွာရွာရနဲ့ရုတ်တရက်ရေကြီးရေရှမ်းနဲ့မြေပြိုတဲ့အန္တရာယ်တွေရှိနေတယ်လို့လည်းသတိပေးပါတယ်။မြန်မာကယ်ရိုးတန်းတစ်လျှောက်မိုးရေချိန်ဟာ9လက်မက10လက်မအထိရွာနေလို့ခန့်မှန်းပါတယ်။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဦးစီးဌာနကတော့အလွန်လွန်အားကောင်းတဲ့ဆိုင်ကလုန်းမုန်ခါဟာမြန်မာစံတော်ချိန်စနေည7နာရီခွဲမှာစစ်တွေတောင်းတဲ့အနောက်တောင်ဘက်ရေမှန်180လောက်ကွာရောက်နေတယ်လို့သတင်းထုတ်ပြန်ပါတယ်။ညနေ4နာရီလောက်ကတော့စစ်တွေအနောက်တောင်ရေမှန်310မှာဗဟိုပြည်ပြီးလေတိုက်နှုန်း1နာရီမှန်120လောက်နဲ့အရှိမြောက်ဦးတည်လာတဲ့မုန်တိုင်းဟာတနင်္လာနေ့လယ်မှာစစ်တွေအနီးလေတိုက်နှုန်း1နာရီမှန်100လောက်နဲ့ဝင်နိုင်တယ်လို့တွေ့သတိပေးချက်အနည်းအောင်ရှင်းသတ်မှတ်ထားတယ်လို့ပြောပါတယ်။ဒါပြင်ရခိုင်ကယ်ရိုးတန်းတစ်လျှောက်နေထိုင်သူထောင်ပေါင်းများစွာဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တယ်လို့လည်းသတင်းစာမှာဖော်ပြထားပါတယ်။